စကိုင်းတိုင်းရမပင်မြို့နယ်တွေကကံပွေးကျွေးရအုပ်စုကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေရှင်းလင်းမှုတွေလုပ်နေတာမှာရေတောက်ကန်တော်ပြင်ကျေးရွာကံစုကျေးရွာစတဲ့ကျေးရွာတွေကနေအိမ်တွေမိရှုခံခဲ့ရပါတယ်။လွန်ခဲ့တဲ့တလကျော်ကလေးကဒေသတဲတပ်ဆွဲပြီးစစ်ကောင်စီတပ်တွေနေနေရှင်းလင်းနေတာကြောင့်ဒေသခံတောင်သူတွေဘေးလွတ်ရာမှာထွက်ပြေးပုန်းခိုနေကြရပါတယ်။ရမပင်မြို့နယ်တဲမှာဒီကနေ့အထိဖြစ်နေတဲ့အခြေအနေတွေကြောင်းရန်ကုန်ကလာတဲ့တရင်ကိုတော့အလိမ္မာကပြောပြပေးပါမယ်။
စကိုင်းတိုင်းထဲမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေသလိုစစ်ကောင်စီတပ်တွေကလည်းစကိုင်းမြို့နယ်တော်တော်များများမှာနေနေရှင်းလင်းမှုတွေလုပ်နေပါဗျ။ရေမပင်မြို့နယ်ကပန်ပွေးကျေးရွာနောက်မှာဧပြီလ3ရက်နေ့၄ရက်နေ့တုန်းကတိုက်ပွဲအနည်းငယ်ဖြစ်ခဲ့ပြီးတဲ့နောက်ပန်ပွေးကျေးရွာအုပ်စုထဲမှာပါတဲ့ရွာတွေကိုစစ်တပ်ကဝင်ရောက်ရှာဖွေဖမ်းဆီးတပ်ဖြတ်မီးရှို့တာတွေလုပ်နေတယ်လို့ဒေသခံတွေကပြောကြပါဗျ။ဒီနေ့ဧပြီလ12ရက်နေ့မှာတော့အင်ဂျီ300ဝင်းကြီးရှိတဲ့ကန်စုကျေးရွာလေးကိုစစ်တပ်တွေဝင်ရောက်မီးရှို့ခဲ့တာကြောင့်အင်ဂျီလုံး30ကျော်မီးလောင်ခဲ့တယ်လို့ခုလိုပြောပါဗျ။ဒီ
နေ့ကန်စုဘက်က10နာရီလောက်ကရှိနေတာပေါ့နော်။အဲ့ဒါခုရှိချီလေးလောင်းနေတဲ့ပေါ့။အခုတော့ကျေးရွာကလည်းတော်တော်များများတို့တော့လည်းဆောင်းတဲ့ရေဝင်တာ35ရက်တော့မတော်ဘူးလေ။
ဧပြီ17ရက်တနင်္လာနေ့ကလည်းဗန်ပွေကျေးရွာအုပ်စုတဲကပဲလူဦးရေ200ဝန်းကျင်လောက်ရှိတဲ့ရေတောက်ကန်တောပြင်ကျေးရွာကအိမ်တွေကိုမီးရှို့ခဲ့တာကြောင့်နေအိမ်18လုံးမီးတဲ့ပါသွားတယ်လို့ဒေသခံတို့ကပြောပါတယ်။န
ေ့က17ရက်တနေ့ကတော့ရေတောက်ကန်တောပြင်မှာရှိတဲ့ဒီတော့မှနေကြတဲ့တောင်လူတွေပေါ့ဗျာအဲ့ဒီအိမ်တွေမှာမီးရှို့ကောင်းတာ17လုံးတော့ပါသွားတယ်ပေါ့နေ့က
စစ်တပ်လူလာရဲ့ပြူစောကြီးတွေအများကောင်းတဲ့ဗန်ပွေးကျေးရွာထဲမှာစစ်ကောင်စီတပ်တွေတလားကျော်တဲ့ကစကန်းချပြီးအနီးအနားရွာတွေထဲဝင်ရောက်ရှာဖွေမီးရှို့တာတွေလုပ်နေတာလို့ဒေသခံတွေကပြောကြပါတယ်။ဗန်ပွေးကျေးရွာအုပ်စုထဲမှာဗန်ပွေးရွာ၊ဗန်ပွေးမြောက်ရွာ၊နဘူတော်၊ကြကြဆတ်၊ရွေစု၊ထန်းစင်၊လက်ပံ၊ကန်စုဆိုတဲ့ရွာရှိရာပါဝင်ပါတယ်။ဗန်ပွေးရွာမှာစစ်တပ်တွေစတင်တပ်ဆွဲခြင်းကလေးကစံရွာတွေကရွာသားတွေအားလုံးဘေးလွတ်ရာထွက်ပြေးတင်းချောင်နေကြရတာတလားခွဲလောက်ရှိနေပြီလို့ဒေသခံတို့ကအခုလိုပြောပါတယ်
။ဒီနေ့ဆိုရင်ပေါင်း46ရက်တလားနဲ့66အမြဲတမ်းလက်ရှင်းလဲနေရတယ်သူကဗန်ပွေးအုပ်စုထဲမှာရွာက6ရွာရှိရတယ်မဟုတ်လား6ရွာလုံးကုန်ပြီ
အခုနှစ်ဖေဖော်ဝါရီလပိုင်းကစလို့ရင်းမပင်မြို့နယ်ထဲမှာပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကထိတွေ့တိုက်ပွဲတွေဆက်ဖြစ်ခဲ့ပါတယ်။အခုရပိုင်းဗန်ပွေးကျေးရွာတဝိုက်ထိတွေ့တိုက်ပွဲတွေမရှိဘဲစစ်ကောင်စီတပ်တွေကရွာတွေထဲကိုဝင်းမီမီရှို့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်တွေရွာတွေဝင်လာကြရင်ရွာသားတွေကိုဖမ်းဆီးတာကတ်ချက်တာတွေအပြင်အိမ်တွေကလည်းကြီးမီရှို့နေတာကြောင့်ဒေကင်းရထွက်ပြေးနေကြရတာလို့တောင်ရအလုံးလုံးကြတဲ့ရွာကံတွေကပြောပါရဲတချို့တွေကစစ်ကောင်စီတပ်တွေထွက်သွားတဲ့အချိန်ရွာကိုပြန်လာနေကြတာမျိုးရှိပေမဲ့ကြောင်းရွှေရခတ်တဲ့တပ်ကြီးတွေတွေခလင်းတွေညားတဲ့မိသားစုတွေကတော့တောထဲမှာပဲနေနေကြရတာပါလက်ရှိမှာတော့ရင်းမပင်ဘက်ကအိုးအိမ်စွန့်ထွက်ပြေးနေကြတဲ့သူတွေအတွက်စားတောက်ရင်းနဲ့နေထိုင်ရေးကိစ္စတွေမှာအခက်အခဲတွေအများကြီးရှိကြတယ်လို့ဒေသခံတွေကပြောကြပါရဲ့ရှင်